ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအာရမပြုကျင့်မှုနဲ့လိင်ပိုင်းဆိုင်ရာစော်ကားခံရမှုတွေအဆုံးသတ်ရေးအတွက်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့အတူရပ်တည်ကြောင်းကမ္ဘာတဝန်းကထင်ပေါ်ကျော်ကြားသူအမျိုးသမီးပေါင်း130ကသဘောထားထုတ်ပြန်လိုက်ကြပါတယ်။ Dame Judy Dench, Annie Lennox, Joe Brandt, Gillian Anderson, Imelda Staunton, Julie Walter နဲ့ Zoe Wanamaker တို့အပါအဝင်ကမ္ဘာကျော်နိုင်ငံရေးသမားတွေအဆိုတော်တွေရုပ်ရှင်သရုပ်ဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တဲ့ထင်ပေါ်ကျော်ကြားသူအမျိုးသမီး130ကဗောဓကြီးညာချက်ကိုထုတ်ပြန်လိုက်တဲ့အထက်မှာတော့တိုင်းရင်းသူအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်စစ်တပ်ကကျူးလွန်နေတဲ့အာဓမပြုကျင့်မှုနဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုစုံစမ်းစစ်ဆေးရေးအာဓမပြုကျင့်မှုနဲ့တခြားလိင်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိတဲ့လို့ရရပ်တန့်ရေးစော်ကားခံရသူတွေကိုအားပေးထောက်ပံ့ပေးရေးမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကြားပြုလုပ်နေတဲ့ညဉ့်ဉျာဉ်ရေးဆွေးနွေးပွဲအပါအဝင်နိုင်ငံရေးဖြစ်စဉ်အားလုံးမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးမြန်မာနိုင်ငံရဲ့အာရမပြုကျင့်မှုဆိုင်ရာဥပဒေကိုလည်းနိုင်ငံတကာစံချိန်စံညွှန်းအနေနဲ့ကန့်ညီအောင်ချမှတ်ပြဋ္ဌာန်းပြီးအိမ်တော်ကြာပြည်သူတွေအကြားဖြစ်ပေါ်လေရှိတဲ့အာရမပြုကျင့်မှုတွေအပေါ်တရားမဝင်ကြောင်းကြေညာရေးစတဲ့အချက်တွေပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းစစ်တပ်အနေနဲ့အာရမပြုကျင့်မှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတိုးမြင့်ကျူးလွန်နေပြီးအဲ့ဒီလောက်ရတဲ့အပေါ်အပြစ်ပေးအရေးယူခြင်းမရှိကြောင်း2015ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပြီး2016ခုနှစ်ဧပြီလမှာတိုင်းပြည်အာဏာကိုလွှဲပြောင်းရယူမှာဖြစ်ပေမဲ့လည်းစစ်တပ်ပေါ်ထိန်းချုပ်ခွင့်ရှိမှမဟုတ်တဲ့အတွက်စစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုတွေဟာ NLD အစိုးရလက်ထက်မှာလည်းဆက်လက်ဖြစ်ပေါ်နေဦးမယ်လို့ဆိုပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုတွေနဲ့အလိမ့်မိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ NLD ပါတီကတိကျတဲ့သဘောထားထုတ်ပြန်ထားခြင်းမရှိဘူးလို့လည်းအဲ့ဒီသဘောထားထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။